ပင်လယ်ရေကြောင်းကုန်စည်ပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ NAS ကုမ္ပဏီကမြန်မာစစ်တပ်ပိုင်စစ်ကမ်းတွေမှာကုန်တွေကုန်ချပြုလုပ်တာတွေကိုရပ်ဆိုင်းတော့မှာဖြစ်တယ်လို့ UK အခြေစိုက်လူခွင့်ရေးဖွဲ့တစ်ခုကပြောပါတယ်လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့မြန်မာစစ်တပ်နဲ့လုံခြုံတူလုပ်တဲ့ကုမ္ပဏီစရင်Dirty List ကိုပြုစုနေတဲ့ Bomber Campaign UK အဖွဲ့ကစာတပ်ပရိနေကအခုလိုပြောလိုက်တာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးပင်လယ်ရေကြောင်းသယ်ယူပို့ဆောင်ရေးကုမ္ပဏီကြီးဖြစ်တဲ့ AP Moller Mars Company ကအော်တိုဝါလာကုန်ကစပြီးမြန်မာစစ်တပ်ပိုင်စစ်ကမ်းတွေကိုအသုံးပြုနေတာတွေကိုရပ်ဆိုင်းဖို့သဘောတူလိုက်ပြီလို့လည်း Bomber Campaign UK အဖွဲ့ကပြောပါတယ်။ Mars Company ကတော့သတိကြီးစွာထားရင်းနဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေဆက်လက်လုပ်ဆောင်သွားဖို့အကြံပေးတိုက်တွန်းချက်တွေကိုသတိပြုမိကြောင်း EFP သတင်းဌာနကိုပြောပါရယ်။ဒါပေမဲ့လုပ်ငန်းဆောင်တာပြောင်းလဲမှုအသတင်းအသေးစိတ်ကိုတော့ပြောကြတာမရှိပါဘူး။ Pharma Campaign UK အဖွဲ့ရဲ့ Director Mark Farmana ကတော့ Demac Company Mars ရဲ့စုံပြတ်ချက်ဟာထူးခြားမှုရှိကြောင်းနဲ့တခြားရေကြောင်းသယ်ယူပို့ဆောင်ရေးကုမ္ပဏီကြီးတွေလည်းအလားတူလိုက်ပါလုပ်ဆောင်စေဖို့ဖိအားပေးလိုက်တယ်လို့ဖြစ်ကြောင်း EFP သတင်းဌာနကိုပြောပါရယ်။မြန်မာစစ်တပ်ပိုင်းလုပ်ငန်းကြီးတွေနဲ့အတူတွဲဖက်လုပ်ငန်းလောက်ကိုင်းနေတဲ့ Japan Beer Company Kirin ကလည်းမြန်မာနိုင်ငံအတွင်းကလုပ်ငန်းတွေကိုပြန်လည်သုံးသပ်နေတယ်လို့ဇွန်လကကြေညာထားပါတယ်။မြန်မာစစ်တပ်ကစဲစုနဲ့ချီပြီးလူခွေချိုးဖောက်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပေမဲ့2019ကရိုဟင်ဂျာမွတ်စလင်တွေအပေါ်ကြမ်းကြမ်းတမ်းတမ်းဖြစ်နေခဲ့တဲ့ကိစ္စမှာတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်လို့ဆက်ဆွဲခံရပြီးနိုင်ငံတကာတရားဝန်ထိရောက်ရှိသွားခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာသုံးတုံးကိုလက်မခံဘဲဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမှာဖြစ်ကြောင်းပြောထားပါတယ်ခင်ဗျ။